ာနဲ့ချီတဲ့မိုင်းနောင်ရွှေတွင်းတွေဟာမိုင်းနောင်ကျေးရွာရဲ့အထက်ပိုင်းမှာရှိပါတယ်ကျွန်တော်တို့သွားရောက်ခဲ့တဲ့မိုင်းနောင်ရွှေတွင်းတွေဟာနေ့စဉ်ပိတ်တာနဲ့ချီတဲ့ရွှေတွေထွက်ရှိတဲ့နေရာပါအဲ့ဒီရွှေတွင်းတွေမှာဘဟုအစိုးရရဲ့ဥပဒေစိုးမိုးမှုမရှိပါဘူးအစိုးရအနာပိုင်းအောက်ခြေဌာနတွေနဲ့ကချင်လွတ်မြောက်ရေးတပ်မတော် KIA အဖွဲ့တွေစိုးမိုးထားတဲ့ဒေသဖြစ်ပါတယ်ယာနဲ့ချီတဲ့မိုင်းနောင်ရွှေတထုတွင်းတွေမှာရွှေတူးဖုံမှုလုပ်ငန်းတွေကိုဆက်ရနေရကြီးတွေနဲ့အကြီးအကျယ်လုပ်ကိုင်တာတွေရှိပေမဲ့ဒေသဖွံ့ဖြိုးရေးမရှိသလိုနေထိုင်ကြတဲ့ဒေသခံတွေအနေနဲ့လည်းအကျိုးမြတ်ခံစားခွင့်မရှိပါဘူးမိုင်းနောင်ဒေသမှာရွှေတထုတူးဖုံရေးလုပ်ငန်းတွေလုပ်ကိုင်မယ်ဆိုရင်အဲ့ဒီဒေသကိုစိုးမိုးထားတဲ့ဒေသခံအာဏာပိုင်တွေနဲ့လက်နက်ကိုင်အဖွဲ့အစည်းတွေစီကနေရွှေတူးဖုံမှုလုပ်ွက်တွေရဖို့လုပ်ငန်းရှင်တွေကငွေပေးရပါတယ်ဒါဟာတရားမဝင်ရွှေတူးဖုံမှုလုပ်ငန်းတွေလုပ်ခွင့်ရဖို့အတွက်အဖွဲ့အစည်းတွေနဲ့လုပ်ငန်းရှင်တွေကြားသဘောတူညီချက်တစ်ခုဖြစ်တယ်လို့အမည်မဖော်လိုတဲ့လုပ်ငန်းရှင်တူကပြောပါတယ
်ဒီနားမှာလေးရွာရွာလေးနဲ့နီးတော့အမည်တူတဲ့မှာလုကားရဲဆိုတော့လည်းကကြီးရွာလေးတွေကစာတင်ကြောင်းလေးတွေဂျုံတဲ့ခါလေးအလူလေးထည့်ပေးပါအောင်ဒါလေးတွေထည့်ပေးရတာရှိတယ်ကပြန်ဘက်ကိုလည်းပါအခုပြောလို့ကသူတို့ကတော့လာပြောရင်လည်းဟင်းပူချွေးပူလောက်တော့လာပြောလာတယ်အခုနေတယ်လို့တက်တက်ကြီးတော့မကောက်ပါဘူးသူတို့ကအညီဆိုလို့အခုသူတို့ကကိုယ့်ရဲ့တောင်တွေပါလေအခုလိုမျိုးဝယ်တိုင်းမှလုတ်တယ်ဆိုတော့သူတို့ကတော့လာတော့လုပ်ငန်းရှင်တွေအခုဝင်လာပြီဆိုရင်ဟင်ဘူးလေးတွေနည်းနည်းပန့်ဘူးပေးအောင်ဒါလေးတွေသူတို့ကတော့လာပြောရရှာပါတယ်အဲ့လိုမျိုးလေးတွေပန့်ဘူးရတာလေးတွေပ
ါရွှေလုတ်ကရဖို့ဆိုရင်လုတ်ကွက်တွေကိုငွေပေးပြီးဝယ်ရတာပါရွှေလုတ်ကွက်တွေကိုကျေးရွာဒေသခံတွေစီကပြန်ဝယ်တာရှိသလိုအဖွဲ့အစည်းတွေထံကဝယ်တာလည်းရှိပါတယ်ပေါက်ဈေးကတော့ရွှေထွက်တဲ့အပေါ်မူတည်ပြီးကျက်ဆက်သိန်းကနေကျက်သိန်းကြာခဏန်းထိပေါက်ဈေးရှိပါတယ်ဒါကလည်းလုပ်ငန်းရှင်တွေဘက်ကကန့်ဆန်းတဲ့သဘောနဲ့အရေးစွန့်ဝယ်ရတာပါမိုင်းနောင်ရွှေတွင်းနေရာတစ်ဝိုက်မှာအစိုးရတက်မတော်ခလာရ426နဲ့ကချင်လွတ်မြောက်ရေးတပ်မတော် KIA ဖွဲ့ရဲ့တရင်26စုမိုးထားတဲ့နေရာဖြစ်ပါတယ်။မိုင်းနောင်မှာရွှေသတ္တုတူးဖော်တဲ့လုပ်ငန်းတွေအတွက်ရွှေလုတ်ကနဲ့ရွှေတူးဖော်မှုလုပ်ဖို့ရေတူးဆက်တစ်စီးအတွက်ဘလောက်ပေးရမယ်ဆိုတာမျိုးသတ်မှတ်ထားတာတွေရှိပါတယ်။ရေတူးဆက်တစ်စီးကိုကြက်5သိန်းနဲ့လားစင်ကြီးကြက်9သိန်းကိုရောက်ွက်ကြေးရွာအချို့ရွေးမှုတွေကသက်ဆိုင်ရာအဖွဲ့တွေနဲ့ပူးပေါင်းပြီးငွေကြေးကောက်ခံတာတွေရှိတယ်လို့ဒေသခံတွေကပြောပါတယ်။မိုင်းနောင်ရွှေရင်းလောက်ွက်တွေကိုဘလိုမျိုးတွေခွင့်ပြုပြီးလောက်ကင်ခွင့်ပေးထားတယ်ဆိုရရဲ့ရွှေရင်းလောက်ွက်တွေအပေါ်ကချင်လွတ်မြောက်ရေးတပ်မတော် KIA ရဲ့သဘောထားတွေကိုမေးမြန်းကြည့်ဖို့ကျွန်တော်တို့တဲခုနေတဲ့လေပုံလေးရွာကနေမိုင်းနောင်ကျွရွာကိုမနက်9နာရီလောက်မှာသွားခဲ့ပါတယ်လေပုံလေးရွာကနေမော်တော်ဆိုင်ကနေ15မိနစ်လောက်မောင်းလိုက်ရင်မိုင်းနောင်ကျွရွာကိုရောက်မှာဖြစ်ပြီးကချင်လွတ်မြောက်ရေးတပ်မတော် KIA ရဲ့တာဝန်ရှိသူကိုအဲ့ဒီကြေးရွာမှာတွေ့ခွင့်ရခဲ့ပါတယ်။ဝန်ကြီးမျိုးနယ်ကမိုင်းနောင်ရှူရင်းတွေကိုထိန်းချုပ်ထားတဲ့ KIA တက်မတော်ဘက်ကဒုတိယခရိုင်မူဦးလာလုံးဟာ KIA တက်မတော်မှာစစ်ရေးနဲ့စီယုံရေးတာဝန်ယူထားသူတဦးပါ။အသားညွညိုစပင်တူတူနဲ့စစ်ရောင်ကြခင်ဝတ်ထားတဲ့ဦးလာလုံးဟာမိုင်းနောင်ရှူရင်းအခြေအနေတွေကိုကျွန်တော်တို့ကိုပြောပြပါတယ
်။ကျွန်တော်တို့ဒီငင်းချမ်းရဲတစ်ခေါက်ရှိခဲ့တယ်။အဲ့ဒီကာလတစ်လျှောက်ကတော့အတန်းနိုင်ဆုံးညာရေကျောင်းဆောက်တဲ့နေရာမှာတစ်ဖက်တလန်ကနဲ့ငွေချေးရေကုမီတဲ့အပိုင်းစားတယ်တက်နိုင်တဲ့ဘက်ကနဲ့ပုံမှန်လုတ်သွားတယ်အရင်တော့ရွှေလုတ်စားတဲ့နေရာမှာလဲကျွန်တော်တို့လည်းတုံးတက်ကြည့်တယ်တဘာဝပစ္စည်းတာကတော့ဟုတ်တယ်လို့ဒါမဲ့ဒါဟိုဘက်အခြေခံမှကြည့်နေလို့လည်းမဖြစ်တဲ့ခါတော့ဒီတို့လို့ထို့ကဒါမှမလုတ်စားရင်လောလောဆယ်အခက်ခဲတွေအများကြီးသူတို့မှရှိနေတော့လဲကျွန်တော်တို့လည်းမျက်ဝါးထင်ထင်မြင်ရတာပေါ့စူချိုးတူရတဲ့သူရှင်းလဲအဲစူချိုးကိုထောက်ပြီးမှကျွန်တော်တို့ကကောင်းကွက်တာတော့ဘာလို့မရှိဘူးအချိန်နဲ့ကောင်းတဲ့လူလဲတစ်ဖက်တစ်လမ်းကနဲ့ကျွန်တော်အဖွဲစီလက်ကိုပြီးခင်ဗျားတို့လဲဒီဘက်ပိုက်ကတော့လောက်စားပါဒီဘက်ပိုက်တော့မတော်ကြပါနဲ့အဲမလုတ်နဲ့ဒီတိုင်းတဘာဝလျောက်ရှိပါစေဆိုတဲ့တမထားတဲ့နေရာလဲရှိတော့ပေါ့နော
်မိုင်းနောင်ရှူတွင်လောက်ွက်တွေကနေရတဲ့ငွေချို့ကိုတော့ကချင်လွတ်မြောက်ရေးတက်မတော် KIA ကဒေသဖွံ့ဖြိုးရေးလုပ်ငန်းတွေအတွက်စာတင်ကြောင်းဆောက်လုပ်ပေးတာတွေလမ်းတရာဖောက်လုပ်ပေးတာတွေဘာသာရေးပွဲတော်တွေလုပ်တဲ့အခါကုညီထောက်ပံ့ပေးတာတွေရှိပါတယ်သူတို့ဆောက်လုပ်ပေးထားတဲ့ကျောင်းနဲ့ဖောက်လုပ်ပေးထားတဲ့လမ်းတွေကိုလည်းကျွန်တော်တို့ကလည်းပြပါတယ်မိုင်းနောက်မှာရွှေတူးဖော်ရေးလုပ်ငန်းတွေလောက်ကင်လာတာဟာဆယ်စုနှစ်ကျော်ကြာပြီဖြစ်တဲ့အတွက်ရွှေထွန်းနှုံးကတော့ကြလာနေပေမဲ့ယာနဲ့ချီတဲ့ရွှေသတ္ထုတွင်းတွေကနေထွက်လာတဲ့ရွှေတွေဟာတနေ့ကို80ကျပ်သားကနေ90ကျပ်သားအထိရွှေကထွက်ပါတော့တယ်ရွှေတူးဖော်မှုလုပ်ငန်းတွေကြောင့်တတော်ပြုံးတိမှုနဲ့မြေစီလွာပျက်စီးမှုတွေကြောင့်ပြည်내ဌာနဆိုင်ရာတာဝန်ရှိသူတွေကရွှေလုတ်ွက်တွေကိုဝင်ရောက်စစ်ဆေးတာတွေရှိပါတယ်။အဲဒီလိုအခြေအနေမျိုးတွေဖြစ်လာခဲ့ရင်လုပ်ငန်းရှင်တွေကငွေပေးတာတွေရှိသလို ရွှေရှာဖွေမှုလုပ်ငန်းတွေကိုရပ်ဆိုင်ပေးတာတွေလည်းရှိတယ်လို့အမည်မဖော်လိုတဲ့လုပ်ငန်းရှင်တူကပြောပါတယ
်။အစတုန်းကတော့ဟိုတစ်တော်ကတွေအခုလိုတစ်တော်ပြုံးစည်းမှဇိုးလို့တော့လာလာလို့တားရပဲသူတို့ကတော့ဘလို့နားလည်းမဖြေရှင်းလဲအခုလိုကသူတို့လာတဲ့အခါဆက်ဆိုင်နေဖြုတ်သိမ်းတချို့ကလည်းပါငွေနဲ့ပေးတဲ့ဥစ္စာလည်းပေးကုန်ရတယ်ဆိုတော့ပေးရတာပါအဲ့လိုမျိုးတွေကတော့ကောက်တာရေလုံးမဟုတ်ဘူးလေအခုလိုကသူတို့ကတစ်တော်ပြုံးစည်းမှဇိုးလို့လာတားတဲ့အချိန်ကိုသူတို့မိသွားလို့ဆိုတော့အခုလိုငွေကြီးတွေတော့နည်းနည်းဟိုကဆောင်းရတာပါလေသူတို့တွေကတော့
မိုင်းနှောင်ရှူရင်းနေရာတွေဟာတနေရာနဲ့တနေရာဆက်နေတာပါရွှေရင်းပိုင်ရှင်အတော်များများဟာမိုးညင်းမျိုးနဲ့တဝိုက်ကဒေသခံတွေဖြစ်ပါတယ်ရွှေလုံငန်းရှင်လို့ခေါ်တဲ့လောပန်းတွေရဲ့တရက်တာရွှေတူးဖော်မှုကုန်ကြစိတ်ဟာတွင်းတွင်းကိုကျက်နှစ်သိန်းကနေကျက်သုံးသိန်းဝန်းကျင်ထိကုန်ကြစိတ်ရှိပါတယ်ရွှေများများထွက်တဲ့တွင်းလုံငန်းရှင်အတွက်တော့ဒီငွေပမာဏဟာမပြောပါလောက်တဲ့ပမာဏပဲဖြစ်ပါတယ်ရွှေရင်းလုံငန်းရှင်တွေဟာနိုင်ငံတော်ကိုအခွန်ပေးစရာမလိုပါဘူးစက်သုံးစီဘိုးထမင်းဘိုးအလုပ်သမားကနဲ့မြေတူးဆက်ငှားရမ်းကားတွေဖယ်ပြီးရင်ရွှေတူးဖော်မှုကနေရရှိတဲ့ကြံတဲ့အကျိုးမြတ်တွေဟာတွင်းလုပ်ငန်းရှင်တွေအတွက်အသက်တင်ရနေတာပါရွှေတူးဖော်ဖို့အတွက်ဆက်ရည်နေရာကြီးတွေကိုငှားရမ်းသူတွေအတွက်မိုင်းနှောင်ရွှေရင်းနေရာတွေဟာစီးပွားရေးဈေးကွက်တစ်ခုဖြစ်နေတာပါမြေအောက်မှာရှိတဲ့ရွှေကိုရှာဖွေဖို့အတွက်ဆက်ရည်နေရာကြီးတွေမပါရင်မပြီးပါဘူးဘာကြောင့်လဲဆိုတော့လူအားနဲ့နိုင်ပိုင်းများစွာတူးဆွရမယ့်မြေသားတွေကိုဆက်ရန်နေရာကြီးတွေကနိုင်ပိုင်းနဲ့တူးဆွပေးနိုင်လို့ဖြစ်ပါတယ်ဒီအတွက်ဆက်ရန်နေရာငှားကဟာတနအီကိုကြက်သိမ်းပါဆက်ရန်နေရာလုပ်ငန်းရှင်တွေလည်းမိုင်းနှောင်မှာမြေတူးဆက်ငှားတာအတွက်အာဏာပိုင်တွေနဲ့ဖွဲ့စည်းတွေကိုငွေပေးရတာပါမိုင်းနှောင်ရွှေတော်မှာကျိုးမြတ်ရနေသူတွေနောက်တစုက73စီရောင်းသူတွေပါမြေတူးဆက်နဲ့မှုန်ဆက်လို့ခေါ်တဲ့ရေစုပ်ဆက်တွေဟာရွှေတူးဖို့ရေးလုပ်ငန်းတွေလုပ်ရမှာမရှိမဖြစ်လိုအပ်တဲ့ဆက်တွေဖြစ်ပါတယ်ဒီဆက်တွေလက်ပတ်ဖို့အတွက်ဆက်သုံးစီဟာရွှေရှာဖို့အတွက်နေ့စဉ်လိုအပ်တဲ့အရာတစ်ခုလည်းဖြစ်ပါတယ်။မိုင်းနှောင်ရွှေသက်ထုတူးဖော်ရေးလုပ်ငန်းတွေလောက်ကန်ရမှာလုပ်ငန်းရှင်တွေနဲ့အဖွဲ့အစည်းတွေသာအကျိုးမြတ်ရနေတယ်လို့အမည်မဖော်လိုတဲ့မိုင်းနှောင်ဒေသခံတူကပြောပါတယ
်။အကျိုးမြတ်ကတော့အေးလုပ်ရှင်တွေပဲအများဆုံးရတာ။တရားတွေကဘယ်လိုဒီဆိုရင်တနာယူသိမ်းအဲ့လိုပြီးရတော့တရားများအဖွဲ့တွေကလည်းသူတို့ကအကျိုးမြတ်ခံစားရပါလေအခုကဘယ်လိုဒီပဲသားတော့တော်တယ်ကချင်တိုင်းလာလက်နဲ့ကင်တွေကလည်းသူတို့ကလည်းအများတောင်းနေတောင်းနေရနေအခွန်နေပေးနေရတော့သူတို့မပေးနိုင်မလုံနေပါသေးဘူးသူကတော့ဒီကချင်တိုင်းလာလက်နဲ့ကင်ကတော့ဘယ်နည်းရမှာလဲဆိုတာအဲ့ဒါကိုချိတ်ချောက်သူကလက်နဲ့ကင်ဆိုတော့လက်နဲ့ရှိရလို့ဆိုတော့ချိတ်ချောက်တော့ဘောဒီနည်းနည်းကဆိုရင်တော့တက်ကိုပေးရတယ်ရေကိုပေးရပါဗျာသူတို့ကနည်းနည်းလေးမြတ်တာအိမ်မှာသူတို့ဖန်သူတို့ဝီစားကြတာဗောအလုပ်ရှင်တွေအများဆုံးပါဗျာအလုပ်ရှင်တွေစိတ်ရနေရပိုင်တဲ့လူတွေဓာမျိုးတွေဘွားလုပ်တော့ပါလေအများဆုံးအဖြစ်နောက်ပြီးတော့ဖီရောင်းတဲ့ရောင်းဝယ်လုပ်တဲ့ဥစားတွေဒီစီရောင်းရလို့တဲ့ဆိုလိုက်ဒါလေးအကျိုးမြတ်ခံစားရတော့ပါပြောတော့
မြန်မာနိုင်ငံမှာရွှေသက်ထုတူးဖော်ရေးလုပ်ငန်းတွေလုပ်မယ်ဆိုရင်အစိုးရကသတ်မှတ်ပြဋ္ဌာန်းထားတဲ့ဥပဒေတွေရှိသလိုတူးဖော်မှုအတွက်နိုင်ငံတော်ကိုအခွန်ပေးဆောင်ရတာတွေလည်းရှိပါတယ်ဒါပေမဲ့မိုင်းနှောင်ရွှေတော်မှာအစိုးရပြဋ္ဌာန်းထားတဲ့ဥပဒေတွေဟာအသက်ဝင်မှုမရှိသလိုတရားမဝင်ရွှေတူးဖော်မှုတွေဟာတစ်နေ့တစ်ခြားများပြားလာပေမဲ့အဲ့ဒီကရတဲ့အကျိုးမြတ်တွေဟာနိုင်ငံအကျိုးဒေသအကျိုးအတွက်မဟုတ်ပဲအဖွဲ့အစည်းတွေနဲ့လူတစုရဲ့အကျိုးစီးပွားအတွက်သာဖြစ်နေတယ်လို့မိုင်းနှောင်ဒေသခံတွေကပြောကြပါတယ်ခင်ဗျာ။